ဩဇာတကရေ2385ခရစ်နှစ်2019အောက်တိုဘာလ9ရက်အင်္ဂါနေ့ဒီနေ့ပါဠိကုန်ပြီလေသတင်းကျဖို့ဘယ်လောက်လိုသေးလဲ
15ရက်ပဲလိုတော့တယ် ဒီနေ့ပြောချင်တာကတော့တိမ်နှုတ်တဲ့အကြောင်းနဲ့ဆက်ပြီးတော့နည်းနည်းလေးပြောပြပေးမယ်ဒီလိုလိုဥပုသ်ထွက်လို့ရှင်ဥပကညာနာတို့သွားနေတဲ့မြတ်စွာဘုရားအကြောင်းတိမ်သမုတ်ဖို့အတွက်တိမ်နှုတ်တိမ်နှုတ်စီစဉ်လေးရှိတယ်အဲ့ဒါနဲ့ဆက်ပြီးတော့နည်းနည်းပြောပြပေးမယ်မပြောပြခင်မှာ ဒီတော့တွေ့ကြုံရတာလေးနည်းနည်းလေးပြောပါဦးမယ်ဒီနေ့တွေ့ကြုံကဘာလဲဆိုတော့တွေ့ရသူဆုံးခံတယ်ထိုင်တယ်အတန်းရှိရပနတန်းရှိလေလေးတန်းရှိတဲ့ထဲမှာဒုတိယတန်ကတန်ဃာတွေကဒီနေ့ဘာဖြစ်လဲဆိုတော့ တတိယတန်တန်ဃာတွေမပြီးသေးပဲနဲ့တပိတ်ဖုံးနေဖွင့်ပြီးပြင်ရတယ်အဲ့ဒါတင့်တော်သလားမတင့်တော်ဘူးလားတူရတို့သတ်မှတ်ထားတာဒုတိယတန်ကတပိတ်ဖုံးဖွင့်ပြီးတော့ပြင်မို့ရတော့ကဘယ်တန်းနေထိုင်ပြီးမှလဲစတုတ္ထတန်ထိုင်ပြီးမှဘယ်တန်းကပြင်ရမှာလဲ ဒါလေးတွေ့လိုက်တော့ဥနာခေင်တို့ဥပကညာနာဥကဝိနန္ဒတို့ဘုံကြီးကပြောတယ်ဒါလေးတွေသတိထားပါသတိမထားဘူးဆိုရင်ကြောင်းတိုက်စီကံတွေယူရွင်းလာမယ်ကြောင်းတိုက်စီကံတွေယူရွင်းလာရင်ဘာဖြစ်နိုင်တော့ဆိုတော့သူတော်ကောင်းတွေနေခြင်းစေအားနည်းမယ်ဘုသူတွေနေခြင်းစေအားနည်းမလဲသူတော်ကောင်းတွေနေခြင်းစေအားနည်းတဲ့အကြောင်းကောင်းမှာမလား မကောင်းဘူးဒါကြောင့်အဲ့ဒါလေးတွေကိုသတိထားပြီးတော့သီးခံစိတ်လေးနဲ့ဖုံးပေးဖို့တပြီးတော့တိုက်တွန်းပါတယ်တနေ့ရလည်းပဲမြို့တော်ကြောင်းပေါ်မှာညစာပြန်ပြီးချိန်နဲ့စာကြက်ချိန်ချားတဲ့ထင်တယ်စူးညံပွားနေရပဲဒါနဲ့ဥိဏ္ဏစာရလမ်းပြီးတော့ခေါ်ပြောခိုင်းရတယ်တပြီးတော့လည်းကျမ်းမာရေးသိမ့်မကောင်းတော့ဒါတွေဟာ ခုနာတော်ကဆိုရတဲ့မှာပါတယ်အားလုံးဆိုကြည့်ကိုမူရာကျန်သူမှာကိုမူရာကျန်သူမှာဘုသာမိကေရောညာရီကိုမူရာကျန်တဲ့နာဘသူဘက်ကယုံညံသူ ဖခင်ဘက်ကမျိုးရိုးယုံညံလို့ဒီတိပ္ပယ်ရတယ်။နှုတ်မူရာကြံတန်းရင်ဘယ်ဘက်ကမျိုးရိုးညံလို့လဲ။ကိုရောနှုတ်ရောကြံတန်းပြီဆိုရင်ဘယ်ဘက်ကလဲ။ကိုရောနှုတ်ရောကြံတန်းပါဘူး။အဲ့တော့ကိုရဲ့မူရာတွေကမိဘတွေသွားပြီးတော့မထိခိုက်ဘူးလားထိခိုက်လား။ထိခိုက်ပါဘူး။ကြည်တော်သူမြင်ဤတဲ့ပါတယ်လေ။ ကြည့်တဲ့ရင်ဘာဖြစ်လဲဒါလေးတွေသတိထားပြီးတော့ထိမ့်သိမ်းပေးပါတပြို့တို့အကြီးတွေကလည်းပဲဒါလေးတွေကိုစီကံလေးတွေကိုမလိုက်နာဘူးဆိုရင်လိုက်နာခြင်းအောင်ငါဘယ်လိုဆောင်ရွက်ရမလဲကိုယ်သိစိတ်တဲ့နဲ့ကိုဆောင်ရွက်ပေးဖို့တပြို့တို့တိုက်တွန်းပါတယ်ဥပမာအဖြစ်ခုတလို့တပြို့တို့တိုင်ရင်စေးဆရာမကြီးလာနေတော့ ညညာစာစစ်တာတွေစာဖြေတဲ့အခါပြီးလို့ရှင်အမှတ်လာပြတာတွေမလုံနိုင်ဝိညာဉ်စာရတို့ဆက်လုံသေးလားမသိဘူးဝိညာဉ်စာရမလုံနိုင်ဝိညာဉ်စာရနေတစဉ်ဥတီလာနန္ဒာကိုတိုက်တွန်းရမယ်ဥတီလာနန္ဒာကနေပြီးတော့တမချက်တိုင်းဟုတ်မဟုတ်ဘသူအမှတ်နေလုံးတယ်လေဒါလေးတွေကိုကြည့်ပြီးတော့ပြုပြင်ပေးဖို့ရာတပြီးတော့တိုက်တွန်းပါတယ် ဒါလေးတွေကစပြီးတပီတော့ပြောမှတိုက်တွန်းမှမဟုတ်ပဲနဲ့တပီတော့မလုံနိုင်တဲ့အချိန် တပားနေဝင်လောက်တာမကောင်းဘူးလားကောင်းလားရှမ်းတော်ဒီတိမ်နှုတ်တဲ့အခါမှာတရားလောက်သွားမှာဆိုတော့အာလုံးဤပါပါသွားမှာပဲအဲ့တော့အာလုံးစိတ်ဝင်စားအောင်နားထောင်ပြီပေါ့နော်တိမ်ဆိုတာဘာလဲလို့မင်းတီမာဆိုတာအပိုင်းအခြားဘာလဲတီမာဆိုတာနေပယ်တစ်ခုအဖြစ်တိကျသတ်မှတ်ထားတဲ့အရက်ကိုသိင်းလို့ခေါ်တယ်။နေပယ်တစ်ခုအဖြစ်တိကျသတ်မှတ်ထားတဲ့အရက်ကိုဘာလို့ခေါ်လဲ။သိင်းလို့ခေါ်တယ်။ဘာအတွက်တိကျသတ်မှတ်တာလဲဆိုတော့ကံကြီးကံငယ်ဆောင်ဖို့ရာ။ဘာဆောင်ဖို့ရာလဲ
။
ကံကြီးကံငယ်ဆောင်ဖို့ရာဆိုတော့ယဟန်ခံကိစ္စကထိန်သင်္ကန်းပေးတဲ့ကိစ္စစသည်ဖြင့်ဒီကံကြီးကံငယ်တွေဆောင်ဖို့ရာအတွက်နေပယ်တစ်ခုဖြင့်တိကျသတ်မှတ်တဲ့ရက်ကိုဘာလို့ခေါ်လဲ။ရောက်ရှိလာတဲ့ရန်တော်မှန်တယ်မြ။တစုတဝေးတဲ့ညီညွတ်ညွတ်စုပေါင်းပြီးတော့ကံကြီးကံငယ်ဆောင်ဖို့ရာအတွက်တိကျသတ်မှတ်ထားတဲ့နေရာတစ်ခုဖြင့်တိကျသတ်မှတ်ထားတဲ့နေရာကိုဘာလို့ခေါ်လဲ
။
ပြန်လို့ခေါ်တယ်တိမာဆိုတဲ့ပါဠိကနေတိမ်ဖြစ်တာတိမ်ဆိုတာဗမာလိုပြန်ရင်အပိုင်းရဲ့ချာဘာတွေပိုင်းခြားထားတာလဲကံကြီးကံငယ်ပြုဖို့ရန်ပိုင်းခြားထားတဲ့အရေဘုရားရှင်ရဲ့အမိန့်တော်အာဏာနဲ့ကမ္မဝါစာတွေဖတ်ပြီးတော့ပိုင်းခြားသတ်မှတ်ထားတဲ့အရေကိုဘာလို့ခေါ်လဲအလုံးနားလည်တယ်နော်တိမ်ကိုဘာနဲ့ဥပမာပေးကြလဲဆိုတော့တိမ်တင်တန်းဆိုတဲ့ဆရာတော်ဥတိလန္ဒနာပြီးဝန်သာရေးသားတဲ့တိမ်တင်တန်းစာအုပ်ထဲမှာတော့သာသနာတော်ဤအတွန်းရှည်ကြဖို့အတွက်တွန်းရှည်ကြစွာတည်ဖို့အတွက်ရေတောင်းမြင့်နဲ့တူတယ်တိမ်ကဘာနဲ့တူလဲတပင်တပင်ရေတောင်းမြင့်ပျက်စီးသွားရင်တတ်ရှင်မှုလွယ်ပါမလားသာသနာမှာလည်းပဲသိမရှိရင်အသက်ရှည်ဖို့လွယ်ပါမလားလွယ်ပါစေ။နောက်ဆိုင်ဆရာမကြီးကဗျာဆရာမကြီးနှူးရင်ရေးတဲ့ကဗျာတစ်ပုဒ်တွေ့ဘူးတယ်။အမိဝမ်းကြာတိုင်းနဲ့ဥပမာပေးပြီးတော့သိငူသတ်မှတ်ထားတယ်။မိခင်ရဲ့ဝမ်းကြာတိုင်းနဲ့တူတယ်တဲ့သိရင်ဘာနဲ့တူလဲဒီနေ့ကဘာမှာလူဦးရေတွေများဖို့ရာအတွက်မိခင်ရဲ့ဝမ်းကြာတိုက်တွေရေမကြည့်ဘူးလားရေကြည့်လား ရေကြည့်တယ်မိခင်ရဲ့ဝမ်းကြာတိုက်မရှိရင်ကဘာလူဦးရေတွေတိုးဖို့လွယ်ပါမလ
ား
မလွယ်ဘူးဒီလိုပဲတိမ်မရှိဘူးဆိုရင်သာသနာကြီးပွားတိုးတက်ဖို့လွယ်ပါမလားရဟန်းဖြစ်ဖို့လွယ်ပါမလားတိမ်ဆိုတာဗဒ္ဒတိမ်ဖြစ်ဖြစ်အဘဒ္ဒတိမ်ဖြစ်ဖြစ်ဘာတိမ်ပဲဖြစ်ဖြစ်တရားအမိဝမ်းကြာတိုင်းနဲ့တူတယ်ဘာနဲ့တူသလဲဆိုင်ဆရာမကြီးဘယ်သူရေးခဲ့တဲ့ကဗျာလဲနှုတ်ရင်ရေးခဲ့တဲ့ကဗျာဆရာတော်ဥတိလန္ဒာတော့ဘာမြင့်နဲ့တူတယ
်
သာသနာတော်အတွန်းရှိဖို့ရာအတွက်ရေတောင်းမြင့်နဲ့တူတယ်။ဘာမြင့်နဲ့တူလဲ
။
တပင်တပင်ကရေတောင်းမြင့်မရှိရင်အသက်ရှင်ဖို့လွယ်ပါမလား။သာသနာတော်လည်းပဲတိမ်မရှိရင်အတွန်းရှိဖို့လွယ်ပါမလား။ဒါကြောင့်ဘာမြင့်နဲ့တူတယ်တနည်းအားဖြင့်ကဗျာဆရာမကြီးနှုတ်ရင်ရဲ့သဘောအရဘာကြာတိုင်းနဲ့တူတယ်မိခင်ရဲ့ဝမ်းကြာတိုင်းနဲ့တူတယ်မိခင်ရဲ့ဝမ်းကြာတိုင်းရှိမှလူရေတွေဖွံ့ဖြိုးပြီးတော့ကဗျာကြီးစီပင်လာမယ်ဒီလိုပဲတိမ်မရှိရင်သာသနာတော်စီပင်ဖို့လွယ်ပါမလားဒါကြောင့်ဘာနဲ့တူတယ်မိခင်ရဲ့ဝမ်းကြာတိုင်းနဲ့တူတယ်အဲ့တော့တိမ်သမုတ်တဲ့အခါမှာတိမ်နှုတ်တယ်ဆိုတာရှိတယ်ဘာနှုတ်ရလဲတိမ်နှုတ်တဲ့လေထာရှိတယ် ိမ်နှုတ်ချင်းကဘာအကျိုးရှိတယ်လဲဆိုရင်တိမ်ဟောင်းရှိနေခဲ့ရင်တိမ်ဟောင်းကကျွလွချင်းအကျိုးရှိတယ်တိမ်ဟောင်းရှိနေခဲ့ရင်တိမ်ဟောင်းကနေတိမ်ဟောင်းနေဘာလို့ဖြစ်အကျိုးရှိတယ်လဲအဲ့တော့ဆက်သောတိမ်လွှမ်းသောတိမ်နေမဖြစ်တော့တိမ်ပြည့်71မျိုးထဲမှာမပါတော့ဘူးအလုံးနာလဲတယ်နော်အကယ်၍တိမ်ဟောင်းမရှိခဲ့ရင်လည်းတန်တရားခင်းခြင်းအကျိုးရှိတယ်ဘာအကျိုးရှိလဲတို့တမုံမဲ့မြေနေရာတန်ရှင်းတဲ့နေရာဖြစ်တယ်လို့တန်တရားခင်းခြင်းအကျိုးရှိနိုင်တယ်ဒါကြောင့်ဘာနှုတ်ရတာသိနှုတ်ရတာသိနှုတ်ရတာအကျိုးဘယ်နှမျိုးရှိလဲသိဟောင်းရှိနေခဲ့ရင်သိဟောင်းကင်းလွတ်သွားနိုင်တယ်နောက်ဘာတန်တရားဘာကင်းနိုင်တယ်ငါတို့သမုံမဲ့နေရာတန်ရှင်းစင်ကြဲတဲ့နေရာဖြစ်တယ်လို့တန်တရားကင်းခြင်းအကျိုးလည်းရှိနိုင်တယ်အလုံးနာလဲပြီနော်အဲ့တော့တိမ်ကနှစ်မျိုးရှိတယ်အဝိပဝါဒတိမ်တမနာတံဝါတကတိမ်ဘာတိမ်နဲ့ဘာတိမ်လဲဘယ်တိမ်ကိုစနှုတ်မလဲဆိုတော့အဝိပဝါဒတိမ်ကိုစနှုတ်ရတယ်ဘယ်တိမ်ကိုစနှုတ်ရလဲပြီးမှဘာတိမ်ကိုနှုတ်မလဲတမနာတံဝဒတကိန်ကိုနောက်မှနှုတ်ရမလားအရင်နှုတ်ရမလားဘယ်တိမ်ကိုရှေးဥစွာနှုတ်မလဲဘာဖြစ်လို့တော့ဆိုတော့သမုတ်စင်တော့ကအဝိပဝါဒတိန်ကိုအဝိပဝါဒတမနာတံဝဒကတိန်ကိုအရင်သမုတ်တယ်အဝိပဝါဒတိန်ကိုနောက်ထပ်ကနေထပ်ပြီးတော့သမုတ်တယ်အရာကြောင့်သမုတ်တော့ကအဝိပဝါဒကနောက်မှသမုတ်တာတမနာတံဝါဒကကအရင်သမုတ်တာနောက်မှသမုတ်တာကိုအရင်ဆုံးနှုတ်ရတယ်နောက်မှသမုတ်တာကိုဘာလို့ရတယ်ဒါကြောင့်ဘာသိင်ကိုစပြီးနှုတ်တဲ့ကမ္မဝါစာဖတ်ရမှာလဲနောက်မှာဘာသိင်ကိုနှုတ်တဲ့ကမ္မဝါစာဖတ်မလဲအလုံးနာလေလားသိင်နှုတ်တဲ့နေရာမှာတပြို့တို့ရဟန်းတော်တွေကအင်္ဂါနှစ်ချက်ရှိတယ်အင်္ဂါဘယ်နှစ်ချက်ရှိလဲအရေးကြီးတဲ့အင်္ဂါနှစ်ချက်သိင်နှုတ်မယ်ဆိုတဲ့ရဟန်းတော်တွေဟာသိင်နှုတ်မဲ့နေရာမှာဟတ်တပတ်မဆက်ပြီးတော့တည်ခြင်းဘာဆက်ပြီးတော့တည်ခြင်းဒီလိုတို့ကတော့နှစ်ပေခွက်ကလေးတွေလှုပ်ထားတော့တစ်ပါးနဲ့တစ်ပါးသင်္ကန်းချင်းစာရင်မထီအောင်တတိထားရမယ်သင်္ကန်းစာရင်ထီတယ်ဆိုရင်ဘာဖြစ်လဲဒီလိုတို့အကယ်၍အဲ့ဒီထီနေတဲ့နှစ်ပါးကြားထဲမှာသိမ်ဟောင်းကတစ်ဖက်မှာရှိတယ်တစ်ဖက်ကဘာမှမရှိဘူးဆိုရင်အပြင်ဘက်တိမ်ပြင်ဘက်ကပုဂ္ဂိုလ်ပုဂ္ဂိုလ်နဲ့တိမ်တွင်းအပုဂ္ဂိုလ်ထိဆက်ရမရောက်ဘူးလားရောက်လားအဲ့တော့နှုတ်ချင်းအောင်မြင်ပါမလားမအောင်မြင်နိုင်ဘူးဒါကြောင့်တိမ်နှုတ်မဲ့ရဟန်းတော်တွေဟာတိမ်နှုတ်မဲ့မြေနေရာမှာဟတ်တပတ်ဆက်ပြီးတော့ဒီရမယ်နောက်ပြီးတော့နှုတ်မယ်ဆိုတဲ့နှလုံးသွင်းတဲ့ကမ္မဝါစာကိုရွတ်ဖတ်ရတယ်ကမ္မဝါစာရွတ်ဖတ်တဲ့ချိန်မှာဘာနှလုံးသွင်းရမလဲသိမ့်နှုတ်မယ်ဆိုတဲ့နှလုံးသွင်းလေးပါရတယ်အလုံးရဟန်းတော်တွေနားလည်ပြီလားတို့ရူဟတ်တပတ်ဆက်တယ်ဆိုတာတော့သိမ့်နှုတ်မဲ့နေရာမှာရောက်ရင်တော့ဆက်ကြမှာပဲအရေးကြီးတဲ့အချက်လေးကဘာလေးလဲကမ္မဝါယုတ်တဲ့ချိန်မှာဘာနှုတ်မယ်ဆိုတဲ့နှလုံးသွင်းရမယ်သိနှုတ်မယ်ဆိုတဲ့နှလုံးသွင်းရှိမှသိငါကျွလွတ်တယ်အလုံးနာလဲပြီလား နောက်ပြီးတော့တိမ်နှုတ်တဲ့နေရာမှာပို့ပြီးတော့နှုတ်ရတယ်တိမ်နှုတ်တဲ့နေရာမှာဘာလုပ်ရလဲဥပမာအဖြစ်ပေ20ပတ်လဲသမုတ်မယ်တိမ်ကိုဘယ်လောက်သမုတ်မယ်ပေ20ပတ်လဲသမုတ်မယ်ဆိုရင်တစ်ဖက်ကို4ပေစီ10ပေတစ်ဖက်ကို4000စီ10000ပို့ပြီးတော့သမုတ်ရတယ်ပို့ပြီးတော့နှုတ်ရတယ်တစ်ဖက်ကိုဘယ်နှတောင်လဲ4000အလုံးပေါင်းတော့အရှိဘက်4000တောင်ဘက်4000မြောက်ဘက်4000နောက်ဘက်4000ပါတယ်ဘုတ်လေတောင်နဲ့မြောက်နဲ့ပေါင်းရင်ဘယ်လောက်ဖြစ်မလဲ7000အရှိနဲ့နောက်ပေါင်းရင်ဒါပါပဲအလုံးနာလေလားရဲမျက်နာမတူတာကြီးတွေသွားမထဲနဲ့ပေါ့တထောင်ကိုဘယ်နှစ်လက်မှရှိလဲဆယ်ရှစ်လက်မှရှိတယ်ဘလောက်ရှိလဲတထောင်ကိုဘလောက်ရှိတယ်တပေကိုဘလောက်ရှိတယ်4000ဆိုတော့ဘယ်နှပေဖြစ်မလဲ6ပေဖြစ်မယ်6ပေဆိုတော့ဘယ်နှလက်မဖြစ်မလဲ80နှစ်လက်မ4000ဆိုလဲ80နှစ်လက်မဒါသူတို့ခုခဲ့ယူတဲ့အယူဝိသုဒ္ဓအောင်ဆရာတော်ကြီးရဲ့ဝိသုဒ္ဓအောင်ဆုံးဖြတ်ထဲမှာတော့10000 12000လောက်ထိယူတယ်ဆိုတော့အများကြီးပိုယူရတယ်။ဘာဖြစ်လို့ပိုပြီးတော့ယူပြီးတော့တိမ်နှုတ်ရတာလဲလို့မေးခဲ့ရင်တပည့်တော်နည်းနည်းတက်နန်နေများရှင်းပြပေးမယ်။မျက်စိတည်းမှန်းကြည့်လိုက်အရှိဘက်ကိုနှုတ်တယ်ဘယ်ဘက်ကိုနှုတ်မလဲ။ပိုမနှုတ်ဖက်နဲ့တိတိကျကျနှုတ်တယ်သမုတ်မဲ့နေရာကိုတိတိကျကျဘာလုပ်လဲအကယ်၍တိမ်ဟောင်းဘက်ကနေပြီးတော့ဒီဘက်ကို၄ပါးစာလောက်ဝင်နေတယ်ဆိုရင်အဲ့ဒီတိမ်ဟောင်းကကျွတ်တယ်အကယ်၍၂ပါးစာလောက်၃ပါးစာလောက်လေးဝင်နေတယ်ဆိုရင်ကျွတ်ပါမလားတိမ်နှုတ်တဲ့နေရာမှာအနည်းဆုံးဘယ်နှပါးရှိရမှာလဲ၄ပါးရှိရမှာဟိုက၃ပါးစာတပါးစာပဲရတော့တိမ်ရကျွတ်ပါမလားကျွတ်ပါပါဒါကြောင့်ပို့ပြီးတော့နှုတ်ရတယ်ဘေး20ပတ်လဲသမုတ်မယ်ဆိုရင်ဘယ်နှပေထက်တိုးရမလဲဆယ်နှပေထက်တိုးရမလဲတောင်ဘက်မြောက်ဘက်ဘယ်နှပေတိုးရမလဲအတောင်နဲ့ဆိုရင်8000တစ်ဖက်ကို4000တိုးရမယ်ပေနဲ့ဆိုရင်တစ်ဖက်ကိုဘယ်နှပေတိုးရမလဲ6ပေတိုးရမယ်အဲ့ဒါခုခေတ်ယူတယ်ဟာနော်အနည်းဆုံးအဲ့လောက်ယူပါတဲ့အလုံးနားလဲပြီလားပိုးနှုတ်တော့ဘာဖြစ်လဲဆိုတော့ဒီလိုပိုးနှုတ်တဲ့နေရာမှာတပားစာလေးလာပြီးတော့တိမ်ဟောင်းကဝင်နေတယ်အဲ့နေရာမှာဒီလိုယူမှမယူပဲနဲ့ခြံထားခဲ့မှာ ਊ တိမ်သမုတ်တော့လည်းပဲတိမ်နမိတ်ကိုဒီလိုသုံးဖေလောက်ဆိုင်ရင်မရဘူးလားရလားဒါကြောင့်ဘာလို့ရတဲ့တိမ်နှုတ်တဲ့အခါဦးဇင်းနေနားလဲကြလားကဲတပည့်တော်ပြောချင်တာကတော့ဒါလေးပါပဲနော်ကဲရှင်ဖျားတို့လည်းပဲဆက်လက်ပြီးတော့တိမ်တင်နှန်းစတဲ့လေးလာစရာစာအုပ်တွေကိုလေးလာပြီးတော့တိမ်နဲ့ပတ်သက်တဲ့ဘုဒ္ဓမန္တများကိုစီးပူးပြီးသာသနာအာဇာနည်များဖြစ်အောင်ကြိုးစားနိုင်ကြပါစေဘုံတည်း